ရားပြတ်တနာကိုတွေးပြီးတော့ကရုဏာကိုပါတယ်။နောက်ပြီးတော့မိသားစုတူဦးဦးရဲ့ပြတ်တနာကိုတွေးပြီးတော့ကရုဏာပါတယ်။နောက်တစ်ခုကလောကခံတဲ့တရားရောက်ပြီးပြတ်တနာကိုတွေးပြီးတော့ကရုဏာပါတယ်။နောက်ဆုံးဘုရားတော်တိုင်းပြည့်ပြတ်တနာကိုတွေးပြီးတော့ပြတ်တနာပါတယ်။အဲ့ဒီဟာလေးနဲ့ပြန်စရင်နောက်တစ်ခါဘုံတို့၄မိနစ်တရားထိုင်ပြီး၄မိနစ်နောက် group လေးကိုအဲ့ဒါလေးနဲ့ပြန်တရားထိုင်ရအောင်နော်အကရုဏာတရားထိုင်မယ်ဝိနည်းထွက်လျက်နေစာကြည့်ပါဖြစ်ရင်ကိုယ်တွင်ကရုဏာပွားပါကိုယ့်ရဲ့ပြဿနာပြန်တွေးပြီးတော့ကရုဏာပွားပါဒီလိုဆိုရင်စိတ်ကပြဿနာနဲ့တွေးတိုင်းတွေးတိုင်းဒေါသဖြစ်မဲ့အစာစိတ်ညစ်မဲ့အစာကရုဏာပဲကိုပဲရောက်ပါတယ်ကရုဏာပဲရောက်သွားရင်စိတ်ကမကြတော့စိတ်ကမကြစိတ်ကကြောက်နေစားကိုယ့်ကိုပြန်ပြီးတော့ကုညီခြင်းနဲ့ motivation ပဲဖြစ်ပါတယ်ခဲ၄မိနစ်တရားထိုင်ပါမယ 4 minutes ပြီပါတယ်အခုဗီဒီယိုကလစ်နောက်တစ်ခုပြန်မယ်မဟုတ်ဘူးဝင်ပြန်ထားတယ် Reimagining compassion as power ဒါက system နဲ့ပတ်သက်တာ California ကpsychologist နာမည်ကြီး psychologist တယောက် clinical psychologist သူတင်ပြတာကရုဏာကိုအသုံးပြုတဲ့နေရာမှာတခြားနိလန်းတွေအလုံးမဖြစ်လို့ကရုဏာကိုအသုံးပြုတယ်ဆိုတာအစကတည်းကကိုယ့်ရဲ့ imagination နဲ့မှာကိုယ့်ရဲ့ planning နဲ့မှာကရုဏာထည့်ပြီးတော့တွေးပါဒါလည်းသူပြောပြတာexample တုံးခု incident တုံးခုတင်ပြပါတယ်ဒီထဲမှာတခုကတော့ Seattle မှာ American Seattle မှာသူတို့စားသောက်ဆိုင်ခွင့်နေတဲ့အချိန်မှာလူတယောက်ကတနတ်နဲ့ဓမြလာတိုက်တယ်အဲဓမြလာတိုက်တဲ့လူတယောက်ကိုဓမြလာတဲ့လူတယောက်ကိုသူတို့ကြိုးစားပြီးတော့ဖြောင်းဖြားတော့ဒီလိုမလုပ်နဲ့ဆိုတော့မရဘူးနောက်ဆုံးကျတော့ဘာနဲ့ရအောင်ဆိုကျွန်တော်က celebrate လုပ်နေတာပါကျွန်တော်အားကျွန်တော်တို့လည်းလာပြီးတော့ celebrate လုပ်ပါအဲ့လိုဖိတ်ခေါ်တဲ့ခါကျအဲ့လိုဝင်ပြီးတော့ဝိုင်းတော့တယ်ပြီးတော့ sorry ဆိုပြီးတော့ပြောပါအဲ့လိုမသွားခင်မဟုတ်ဘူးသူထွက်မသွားခင်မှာသူပါတောင်းလို့ဆိုတော့ can you give me a hug သူထက်ခိုင်ဆိုလိုတာကဒီလူကပိုက်ဆံတဲ့ဘာလို့လူရတော့ဆိုတော့လူလောကကြီးထဲမှာနှွေးထွေးမှုလုပ်ခြင်းတယ်သူသူ့မှာရှိတဲ့ပြဿနာကိုတခြားလူတွေလည်းသိတယ်အတိမပြုတယ်ဆိုတဲ့နှွေးထွေးမှုတွေသူလုပ်ခြင်းနောက်ဒုတိယတစ်ခုကတော့single mother ကလေးနှစ်ယောက်ရဲ့အမေဒီကလေးကိုသူပဲစောင့်ရှောက်ရတယ်။ယောက်ျားနဲ့ क्वे ဆောင်။အဲ့ဒါသူ့ရဲ့သားကြီးอ่ะအဲ့ဒီ day care center ဆိုတော့သူအလုပ်လုပ်သူအလုပ်သွားလုပ်ရင်အဲ့ဒီနေရာမှာအဲ့ဒီ day care center မှာကလေးထိန်းနေနေရာမှာသူ့ကောင်းထားတာ။သုံးရက်ထဲနဲ့အနေထုတ်ခဲ့ရတယ်သူက။ဘာဖြစ်လို့သူများကို bully လုပ်လဲ။သူများကိုနိုင်ကျင်။အဲ့လိုနိုင်ကျင်အဲ့လိုသူ့သားကိုလည်းပဲသူကစောင့်ရှောက်ရမယ်။အထဲရမယ်အလုပ်လည်းသွားမယ်ဆိုတော့မဖြစ်နိုင်တော့ဘူးနေလို့နေစားဟုတ်ကောအဲ့ဒါနဲ့သူ့မှာ worry anxiety အများကြီးဖြစ်ပြီးတော့သူ့အတွက်ရသူ့ကလေးအတွက်ဆိုတော့ stress အရန်ဖြစ်ပြီးသူ့ကလေးကိုအဲ့ဒီ social center ပေါ်သွားတယ်ဆရာဝန်နဲ့ပြီးတွေ့ပါဆိုပြီးတော့ attend တောင်းဆိုတယ်အခါတည်းအော်ချီဟစ်ခြင်းသူ့ရဲ့အားကိုလည်းပဲထိုင်စားမိမိပြောစကားနားထောင်စားသူတောင်းလေတစ်ဖက်ကဟောက်တစ်ဖက်ကလည်းပဲဆယ်ဝန်ကိုအတင်းတောင်းတွေ့စကားပြောတဲ့ကြမ်းတဲ့ခါကျတော့ဟိုကလည်းပဲဆယ်ဝန်နဲ့တွေ့ခွင့်ပေးမယ်ဆိုတာ security လွတ်လိုက် security you need to calm down and stop တယ်ကိုဒီလိုပြောလို့မရဘူး abuse လို့မရဘူး तू လုံးဝနာအလုံးဝလက်မခံဘူးဒီ point security နောက်တစ်ယောက်ရောင်းလာအမုတ် security မှာ psychologist တယောက်ရောင်းလာလက်မခံနောက်ဆုံးကြာ psychology တရားကနီးပြောင်းပြီးတော့attention လို့တလို့လို့ပါတလားတဲ့ခင်ဗျားကြည့်ရတာတော့ဘော anxiety များတဲ့ပုံစံပဲတဲ့ attention လို့တလား anxiety တော့များတဲ့ပုံပဲဆိုတော့သူ့ရဲ့စိတ်ခံစားမှုကို acknowledge လုပ်တာအတိမပြုတာဒါလေးကတည့်အရေးကြီးသေးကြီးတရားထိုင်တဲ့အခါမှာစိတ်ညစ်ညစ်တယ်လို့ပြောတာဒါကိုယ့်အကို acknowledge လုပ်တတ်အောင်လုပ်တာသူများလာပြီး acknowledge လုပ်ရင်ဒါတခြားလူတွေကိုကမိခိုးနေအောင်ပဲ you are dependent on them အခုတခါကျတော့ကိုယ့်အကို acknowledge လုပ်တယ်မသိစိတ်ကအဲ့လို anxious ဖြစ်ပြီးဆိုရင်သိတဲ့စိတ်က acknowledge လုပ်တယ်ဒီ system ဒီထဲမှာရှိတယ်အဲ့ဒါကိုသတိပဋ္ဌာန် mindfulness meditation လို့ခေါ်အခုကျတော့အဲ့လိုပြောတော့သူကคลิปဖြစ်သွားတယ်ဂျေဇုတော့မတင်နိုင်ဝက်သူ attention ရဖို့ပြောနေတာလေ you do need attention အဲ့လိုမေးတဲ့ခါကျတော့သ ูโลจีนี่ห่านเนี่ยอัญญะဖြစ်တော့ဆိုတော့စကားစပြောတယ်အဲ့နဲ့သူပြဿနာအကြောင်းပြောနေသူကလေးကဒီလိုပါဒီလိုပါဘောဒီတိုင်းဆိုရင်ဆရာဝန်နဲ့တွေ့ဖို့မလို့ကျွန်တော်တို့ရဲ့ social welfare specialist နဲ့တွေ့ရမယ်ဒီတိုင်းဆိုရင်တော့ဒီပြဿနာကိုဒီတက်ဒီလိုဖြေရှင်းနဲ့နှစ်ဒီလိုပြန်သုံးဒီလိုဖြေရှင်းနိုင်တယ် option အများရှိဒါကြောင့်ဒီနေရာမှာ compassion ဆိုတာဘာပြောတာလဲဆိုတော့ तू ကလာပြီးတော့စူပူတောင်းချမ်းနေခဲ့ဟာအဲ့ဒီအပြုအမူကိုကြော်ပြီးတော့သူရဲ့ deep seated needs အရာကိုလိုအပ်နေတဲ့နာသူရဲ့လိုအပ်ချက်အဲ့ဟာကိုနားလည်အောင်တွေးပြပါအဲ့ဒါ compassion ခေါ်လူတယောက်ကကိုယ့်ကို gossip ပြောတယ်ဆိုရင်အဲ့ဒီ gossip ပြောတဲ့လူကဘာကြောင့် gossip ပြောတာတော့အော်သူရဲ့စိတ်ထဲမှာမလုံးမချုံဖြစ်လို့အဲ့ဒီမလုံးမချုံဖြစ်တဲ့ကသူရဲ့ deep seated needအတူစေထမမလို့မကြုံဖြစ်လို့ငါ့ကိုအတင်းပြောတယ်ဆိုအဲ့လိုသွားပြီးတော့မြင်မိတာနဲ့အဲ့ဒီလူကိုယ့်ကိုအတင်းပြောတာကိုကိုယ်သိမိထိခိုက်တော့သိမိထိခိုက်တော့လူတရားကကိုယ့်ကိုကမန်းကရန်ခါတယ်ကြိုတက်သွားတယ်ကောင်းမောင်းတယ်ကြိုတက်သွားတယ်ဆိုရင်ကြိုတက်သွားတာဒါကဖလိုက်မဖြစ်ဘူးမယဉ်ကျေးဘူးယဉ်စည်းကမ်းရသူကတခြားလူတွေရဲ့အတက်ကိုအတက်အန္တရာယ်ကိုထဲ့မတွေ့ဘူးဒါပေမဲ့အဲ့ဒီ behavior ကိုကြော်ပြီးတော့သူ action ကိုကြော်ပြီးတော့ဘာကြည့်မှန်းဆို deep seated need အတူမှာအရန်ကို anxious ဖြစ်တဲ့လူလားအရန်ကို temper ပြဿနာရှိတဲ့ပုဂ္ဂိုလ် anger management management ပြဿနာရှိတဲ့ပုဂ္ဂိုလ်လားသူ့ရဲ့ပြဿနာကိုဘယ်သူမှဂရုမစိုက်ဘူးဆိုပြီးတော့အဲ့ဒီလိုစိတ်အားငယ်တဲ့ပုဂ္ဂိုလ်လားအဲ့လိုစိတ်အားငယ်တဲ့ပုဂ္ဂိုလ်ကသူက aggressive ဖြစ်တယ် aggressive ဖြစ်တယ်အဲ့ဒီလိုသူ့ရဲ့ psychological need ကိုသွားပြီးတော့မြင်အောင်နားထောင်တွေးလိုက်အဲ့ဒါတစ်ခုနံပါတ်1နံပါတ်2ကအဲ့လိုတွေ့ပြီဆိုရင် exchange sympathy or empathy sympathy မဟုတ် empathy sympathy က understanding သူပြန်နံဖြစ်တာကိုနားလေတယ်နားလေတာလည်းမလုံတော့ဘူး empathy ဆိုတာကသူပြန်နံဖြစ်တာကိုဝိုင်းပြီးတော့ခံစားပေးတယ် empathy က feeling sympathy is understanding empathy is feeling compassion ကြတော့အဲ့ထဲကြော်ပြီးတော့ပြန်သနာကိုဖြည့်ဒီဝိုင်းပြီးတော့ဖြည့်ရှင်းပေးခြင်းRecognition of someone's suffering with the desire to relieve their pain. Pali lo pra dukkha phanayana khara bodhi lakkhana karuna. Duruwe the scientist de pyore khraung ka professor Stephen Treisack pyore definition of compassion karuna ajamne. Khu phong pali lo pyore da duruwe. Dilo pali thian ni. Di thae ma Author handbook companion science မှာဗုဒ္ဓဘာသာ definition တွေပါတယ်အဲ့ဒီကနေပြီးတော့သူတို့ယူထားတယ်အဲ့လိုဖြစ်ပြဿနာပြည်လဲသွားတယ်ကဲဟုတ်ပါပြီဒါက1 to 1သူကအလုပ်လုပ်တာ1 to 1 work 1 to 1အလုပ်ဖြစ်တယ် system နဲ့ကြာအလုပ်ဖြစ်ပါမလား systematic failure တန်းဘယ်လိုဖြစ်လို့It was systematic fee. Anyhow, California မှာလူမဲတွေနဲ့ပလိတ်တွေနဲ့နှစ်ပေါင်းဆယ်စုနှစ်ပေါင်းများစွာပဋိပက္ခဖြစ်တယ်။ပဋိပက္ခဖြစ်တာ1950ကျော်60ကျော်90ကျော်အဲ့တုန်းကပြဿနာသူပြန်ပြောပြန်ပြောပြပြီးတော့ Connie Rice ဆိုတဲ့ရှိနေတဲ့အောင်လူမဲတွေဘက်ကနေပြီးတော့ဗလိတ်ကိုတရားဆွဲတာနှစ်ပေါင်း20ဘီလီယံပေါင်း10ဘီလီယံကျော်ရတယ် compensation တနေ့တနေ့ကိုဒေါ်လာတန်း500ကျော်ရတယ်ဒါပေမဲ့အဲ့ဒီဒီလူမဲတွေဟာအသုံးပြုပြီးတော့ တရားဆွဲတယ်ပတ်ဆံရတယ်အဲ့ဒီရလာတဲ့ပတ်ဆံတွေပြဿနာပြေလည်မလုပ်ပြီးနဲ့ပလိတ်ကလည်းပဲတစ်ဖက်ကသူတို့ပဲဥပဒေနဲ့နောက်ပြီးတော့ force နဲ့ဒီတဏ္ဍတွေနဲ့အင်အားတွေနဲ့အဲ့ဒီပြဿနာကိုပြေလည်အောင်လုပ်တာမပြေလည်ပါဘူးမပြေလည်တဲ့ဟာကိုဒီ conurize ဆိုတဲ့ရှင်းနေက social activist ကသူပါလို့တော့တရားဆွဲတော့ရက်လိုက်တယ်နင်းနေဆက်ကြမှာရက်လိုက်ရက်ပြီးတော့အဲ့ဒီပလိတ်တွေကိုသွားပြီးတော့အင်တာဗျူးလုပ်တယ်ပလိတ်900ဘာဖြစ်လို့ဒီလိုလုပ်တာလဲဆိုပလိတ်တွေအယောက်တိုင်းအယောက်တိုင်းပြောပြရတယ်ကျွန်တော်တို့ကလူမဲတွေကိုကြောက်တယ်လူမဲတွေကလူကောင်းကြီးကြီးလူကောင်းကြီးတွေဒီအဲအင်အားရှိတဲ့ host strength ခါပဲမြင့်ကောင်းအင်အားရှိအဲ့ဒါကြောင့်ကျွန်တော်တို့ကလက်ဦးအောင်လုပ်တာအဲ့ဒီ fear နဲ့ဘာဖြစ်လာတော့ aggression ဖြစ်လာပလိတ် aggression ဖြစ်လာအဲ့ဒါနဲ့ solution လုပ်တဲ့အခါမှာပလိတ်အတွက်လည်းကောင်းရမယ်ပလိတ်တွေပြဿနာကိုလည်းထည့်တွေ့တယ်လူမဲတွေပြဿနာနဲ့ထည့်တွေ့တယ်ဒိုင်းပြည်ပြဿနာထည့်တွေ့တယ် compensation ပြရတယ် social ပြဿနာအဲ့ဒါကိုထည့်တွေ့တယ်အဲ့ဒီလိုလုပ်တဲ့အခါဒီ physical crime ဘလောက်ကြာသွားတယ် homicide ဆိုတာလူသတ်မှုရာဂဏုံဘလောက်ကြာသွားတယ်ဒါဥပဒေနဲ့လွတ်လို့မရတဲ့ဟာတွေအင်အားနဲ့လွတ်လို့မရတဲ့ဟာတွေ law and order forces နဲ့လွတ်လို့မရတဲ့ဟာပိုက်ဆံနဲ့လွတ်လို့မရတဲ့ဟာအဲ့ဒီဟာတွေကရုဏာနဲ့လွတ်လို့ရတယ်ဆိုတဲ့ကြောင့်ဒါလေးဟုတ်ဒီ video clip ကြည့်လေအဟိတုတိုင်မီလီခဏနဲ့ပိတ်ပြပ
ါโอเคจุดโฟแกรนด์โรแลนด์ออฟอะแบ็คเกอร์เจนเนอรัลพาร์ตี้ในวอชิงตันดีซีThey're celebrating in a restaurant one of them that just opened. It was about 10 p.m. There's a fellow there named Michael. He had his wife and daughter, and he was talking to his wife when he noticed a hand in the barrel of a gun coming to him. A man of medium build and a clean sweatsuit stepped up and pointed the gun at his daughter, and then pointed the gun at his wife.And looked Michael in the face and said, give me your money or I'm going to start a handshake. And it was an odd coincidence that no one in the party had any money. So they started casting around, trying to figure out what they were going to do to dissuade this man. And the person that they came on was guilt. What would your mother think? Didn't work. I haven't got anything from her. So now it's tense. And Michael's looking around and he's saying,Someone's going to get hurt, maybe everybody. At which point, a woman named Christina stepped up and tried a different tack. Hey, Rolf, she said, why don't you sit down and share a glass of wine? Michael said it was like a switch flipped. You could feel it. The man took the glass of wine. Damn, that's a good glass of wine. Michael offered him the bottle.He put his gun in his pocket, reached for some cheese. He said, hey, can I have a hug? Christina hugged him, Mike's wife hugged him. How about a group hug? They all huddled around him, gave him a hug, and when they let him go, he said, I'm sorry, and walked out with his glass of wine.So what happened then? Michael says he knows what happens, it was a miracle. And you can see why he would think that, but I want to propose something different happened. I want to propose that was compassion done powerfully. And by compassion, I don't mean the casual phrases that we throw off. I don't mean, I feel terrible for you, I can't imagine how you feel, or I know just how you feel. I don't mean that. I mean,finding and meeting fundamental needs. And by fundamental human needs, I don't mean a glass of wine which I get to use in a stack of cash. I mean those universal things that we feel we've got to have to survive as tribal elements. So I mean sure safety and security, but also affection, connection, being seen and heard, belonging. So we don't know what the government needed that night. We may never know. Whatever it was, Christina may have stumbled on it by accident or by instinct, but he wanted it more than money. And it was strong enough to deflect the bullet and maybe save a life and maybe more. So the question to us becomes, wouldn't it be great if we could marshal that and create those results in critical situations and it wasn't a miracle? Wouldn't it be great if we were adept in handling human interactions so that we could keep conflict from escalating or so that we can sidestep it altogether? And in my experience, we can. And what that takes is reimagining compassion, not as kind of simple warmth or kindness, but instead a set of concrete practices that you can use when you don't want to get into a test of wills, that you can use when you're afraid that force will fail or escalate or backfire. Pretty simple set of practices. So listen for a call for help, share empathy, and share options. How would that look? Well, here's an example that comes from work that I've done in healthcare. Comes up pretty often. How do you cope with a patient or a family member who's really upset? This comes from work that I did in a youth mental health clinic in a really, really difficult part of town. So there's a woman in the lobby, and she's a patient's mother, and she's screaming and yelling and stomping. She's yelling at her kids, you better get the hell over here. You better sit your butt down. You better listen to your mom. And she's yelling at the receptionist, you better get me to see my damn doctor. They send out a security guard. He says, ma'am, you can't talk that way. She ignores me. The lobby's electric. So put yourself in that situation. What are you going to do? If you're like most people, you're going to try to get her to calm down. And that's what David tried. He was the therapist who had to go out and deal with her. He said, ma'am, I need you to calm down. You're right. You're right. Didn't work. Failed another one. So what we want to get clear on is why it failed. And the reason that it failed is that he was dealing at the level of actions, not at the level of deep-seated needs that we've been talking about. So imagine a bullseye that has needs at its center and actions at the periphery. Here's the problem. This woman comes in, and you can tell she's got some really deep-seated needs, yes? So she tries to come up with an action plan that will meet those needs. And when she comes up with one, she gets attached to it. Becomes a moment. If only I can carry out these actions, I'll get these needs met. And so those actions stand in place of those needs. So when David walks up and says, you can't do those actions, he becomes an enemy that's coming between her and what she needs. And two things happen. He becomes an enemy, someone standing between her and her needs, and she escalates. So she won't listen to him, and she escalates. So what's the alternative? The alternative is to go through that process that we talked about. Listen for a call for help. And that means thinking about that dynamic that we talked about before and bypassing actions and going to needs. So looking at that woman and saying, she is not an opponent that I need to stop. She is a person with needs that she needs badly and she's afraid she's going to fail. And that flips a switch in me, and I begin to get more out of her. Then I can exchange empathy with her. So essentially that means going to this person that I used to see as an opponent and saying, what do you need? And you can use emotions as a guide. So if I'm getting my needs met, I'm some kind of happy. If I'm not getting my needs met, I'm some kind of suffering. I'm in pain or I'm angry. So David steps up to this woman and says, you seem really upset. That's the emotion. Do you need attention? sinning. She didn't thank him. Right? Because that's the point she's been trying to get across for 30 minutes. But if he can keep that up, if he can keep up acknowledging her needs and acknowledging her feelings, she'll experience that as empathy. A switch will begin to flip in her, and she'll begin to open up. And what David found out when that happened was that there was a lot of fear behind this woman's anger. Her eldest son had just been thrown out of his third daycare for aggression, essentially for bullying. And she didn't see how she was going to get him care and put food on the table, so she was near tears. Now that David understands that, he's faced with a whole different problem than he thought he was. So now he can begin to share options with her. What looked at first like it was a demand for her to get in to see her doctor now shows up as something that can solve a whole variety of ways. We can call your daycare center and explain to them what's going on. We can get a referral to another agency. We can call your neighbors and see if we can enlist them. And there are other options. So there are a whole variety of options, and that's important because what we're driving with this form of compassion is collaboration. It's not domination. It's not intimidation. It's not submission. And it's not compromise. This isn't young choir. This is a new set of options that didn't seem to be on the table before we could talk to each other. And that model that I've just laid out to you works really well one-on-one, and it works across domains. So it works all throughout healthcare, but we've also discovered that it works with parents who want cooperation from their kids, or mothers who want a better experience of life with her mother, or an executive who's got a corporate initiative and is trying to get cooperation from another executive who doesn't know it. So it transfers across domains. But you might ask yourself, okay, good. It works with friends and family, it works with colleagues, it works with customers, that's nice. What about people who hate you? What about your enemies? And it's great that it works one-on-one, but we have systemic issues. What about systems? Does it work on a system-wide basis? And Connie Rice might have been asking herself those kinds of questions a few years ago. Connie Rice is a civil rights attorney and activist in LA. And her lawsuits have brought in better than $10 billion in damages as she's tried to protect and fight for communities like the Watts neighborhood in LA. You may be familiar with the Watts neighborhood. It's got a tough history. That's a place that people describe as a cross between a tenement and a dilapidated army barracks. In 1965, you might remember the riots ended up in 34 deaths and $40 million in property damage. And when you're talking about property damage as a result of riots in your neighborhood, you're talking about rocks and bullets and broken glass and fire. Riots again following Rodney King's arrest in 1991, this time 55 deaths and $1 billion in damages. That's a tough neighborhood. In the 80s and 90s, there were so many homicides in this neighborhood that parents took to having their kids sleep in the bathtub. And the police responded with paramilitary campaigns. You may remember Cops and Rifle. Campaigns that went by names such as Crash or Operation Hammer. And it was as a result of those campaigns and the Rodney King incident, Connie Rice went to war. In her words, went to war with the LA Police Department and began to launch lawsuit after lawsuit after lawsuit and was successful until she stopped. And you might wonder why she stopped after 20 years. And the reason was, she looked at that neighborhood and said, this will never be enough. These lawsuits will never end. You cannot legislate behavior change. This community I'm trying to protect is segregating and, in her words, turning into a killing zone. She said, this problem will be solved with empathy and compassion. Over the course of 18 months, she interviewed 900 police officers. Think of what an act of courage that is. To go into the heart of a group that you've been fighting for 20 years and ask, what do you need? And what she heard was fear beneath the brutality. Time and time again, Ms. Rice, I'm terrified of black men. Ms. Rice, you know those black men, they come out of prison, they have that great old strength. I'm afraid they're going to kill me. Can you teach me how not to be afraid of black men? How tough is that to hear from a group of people who've pulled over your neighbors, pulled them out of their cars, thrown them on the ground, and searched them with no provocation? And her response to that was not labeling them, but saying, to me and my community, that sounds like racism. To you, it doesn't. It's a true expression of fear. And any solution that we're going to come up with that's going to work has got to work for my community, and it's got to work for you as well. So we need to work together. There's a model of courage. So they came up with a new model of policing. They brought together the community, civil rights advocates, the police force, and they came up with a four-pronged model of policing. Police hanging out in the neighborhoods, tutoring kids, setting up sports teams, and even setting up health screenings. And you've got to ask yourself, come on, this is a gang torn neighborhood. This is a neighborhood with a paramilitary presence in it. And you're going to form study groups and health screenings. How did that work? In Nickerson Gardens, where it was piloted, 66% drop in property crime, 90% drop in physical crime. That means people getting hurt. The Watts neighborhood is still torn by struggle between police and the residents, but overall, 70% drop in homicides. Been very effective. It's held up as a model around the country. And that model that we talked about, that model of interacting, of showing compassion and empathy, works system-wide in other areas as well. It works when, for example, you're trying to reduce recidivism among prison inmates, and it's been shown to be effective at fighting bullying in school districts where zero tolerance policies fail. So it generalizes. What's the takeaway? Compassion is power. Compassion is not what you fall back on when force fails. Compassion, if done deliberately, can turn enemies into allies. And when that happens, you're solving different problems that you started with. And you're facing solutions that weren't on the table and weren't in your imagination when you started. Compassion is power. So what does that mean to you? I don't know what part of the world you're trying to change, or what change you may feel being thrust upon you right now. But wouldn't it be great to be powerful? Wouldn't it be great if you could create results like that at critical times and it wasn't a miracle? And you can. You can win and other people don't have to lose. You can create change and you don't have to force people. And the process can be healing. So how do you start? Next time you're toe-to-toe with somebody, whether that's face-to-face or whether that's over Twitter or over Facebook or whatever social media you have, next time you're face-to-face with someone who opposes you, who threatens you, who annoys you, who angers you, who you see as an enemy, consider that the four most powerful words that you can use may not be useful on sin. It might be what do you need? Thank you.
กรุณาสำหรับป่าหลวงในเน่าโซมาตูปิจิงชงว่า what do you need รักกรุณา interaction ลูกได้คำลูกเนี่ยเอาจานมาแบบสิบสิกูในคัสเตอร์มาจานแล้วกูในกูเย่ลูกบอกให้มาจานมาสิบสิแต่ช้าลูกเย่ลูกเอชเชกุอันเนี่ยนั่นเท็ดด้วยกูตาลีตา compassion เข้ามาที่หากาเราที่พาพบเจอตรงตุกโจทย์ได้ทันมีบ้านเนี่ยตามมีจานมาอยู่นาบิโรโฮมสิ่งที่กลิ่นสูดตอนเนี่ยเช้ามาอยู่ก็มองรูปเจอซิสเตอร์เนี่ยที่เอ้าตัวบิโรมาเอาเงินเนี่ยเอ้าตัวบิโรไม่เชื่อชื่อเงินเนี่ยกรุณาเนี่ยกรุณาตัวบิโรพิเศษในอดีตการเราชื่อแม่ interaction สุดากาพวกมันว่าตายเอพิเศษตัวเอพิเศษลูรีเน่ที่ interact ระหว่างกันลูรีเน่เสสันยังแล้วเสสันเนี่ยมันพิจารณาพิเศษในที่ลูเสสันเนี่ยมันพิจารณาพิจารณาการที่นี่ interaction มันพิจารณาการเรา healing การเลเวลที่พิจารณาพิเลมุสิ่งไม่สามารถกู้สามูลเลยไปที่อินเทอร์เนชั่นแนลไปเพียงเพียงพรุ่งพรุ่งนู้นในเนี่ยการแสดงนู้นในจีมลาโอซูในจีมลาลูพ่อซีในจีมลามิดาสุจินในจีมลาเอร่ามิริมาhealing ဖြစ်ဖို့လိုအပ်တာအများကြီးတခါတခါမိသားစုကြားထဲမှာအဆင်မပြေတာတွေ interact မလုပ်နိုင်တော့စကားမပြောနိုင်တော့အဲ့တော့ we can win so that somebody doesn't have to lose ဆိုတာကကိုကလည်းကိုလိုချင်ရတယ်ဟိုဘက်ကလူလည်းပဲမဆုံးရှုံးအောင် win-win situation ကိုထည့်သွင်းတာဒါကို compassion is a power လို့ပြောတယ်နောက်ထပ်ရတဲ့အချိန်လေးမှာနောက်ထပ်ဟို၄-၅မိနစ်လောက်တရားထိုင်တယ်ဒီတရားထိုင်နေတဲ့ဟာဒါကရုဏာထိုင်တာပါပဲဒါတစ်ဖက်ကနော်ကိုယ်နဲ့စကားပြောလူတစ်ဖက်ကလူရဲ့လူအချက်ကိုတွေးတဲ့အလေးချိန်လေးလုတ်ပေးပြီကိုရဲ့ company ထဲမှာ hope department နဲ့ company bad department department ချင်းစကားပြောရတဲ့ခါရင်းရှိဥပမာ accounting department နဲ့ sales department procurement department အဲ့ဒါမျိုးတွေ production department အဲ့ဒါမျိုးတွေစကားပြောတာလည်းရှိစကားပြောရတဲ့ခါမှာကိုယ့်အတွက်ကပဲကိုကြည့်တယ်ဆိုရင် interaction ကတော့မချောမွေ့နိုင် smooth မဖြစ်နိုင်ကျွန်တော်တို့ရဲ့ department ကဒီအားလေးလုပ်ဖို့လိုအပ်ပါတယ်အဲ့ဒါခင်ဗျားတို့ department ရဲ့အကူအညီလေးလိုတယ်ဒီအကူအညီပေးနိုင်အောင်ကျွန်တော်တို့ကဘာလေးလုပ်ပေးရမှာလဲသူ့ရဲ့လိုအပ်ချက်ကိုဝိုင်းပြောပေးရနိုင်ပြောပေးရဘုံကရေကန်တစ်ခုကိုပြန်တူးဖို့သမိုင်းဝင်ရေကန်တစ်ခုပြန်တူးဖို့လုပ်တဲ့အခါကန့်ခွက်တယ်လို့ပြောတာအနာပိုင်းညာကံကံလူပိုင်းအဲ့ဒါဘုံဘုံကခေါ်ပြီးတော့ဒါဘုံဘုံတွေမဟုတ်ပါဘူးရာသားတွေလည်းပါတယ်ခမားတွေလည်းပါတယ်တကယ်လို့ဒီဟာကဒီမြေကခမားတွေမြေထဲမှာပါတယ်ဆိုရင်ခမားတို့ဒီဟာကိုခွင့်ပြုနိုင်အောင်ဘုံဘုံကဘာတွေလုပ်ပြရမှာဘဒူးစီမှသွားပြောပေးရမှာတော့ပြဿနာဘာပြဿနာရှိတော့သူတို့ဘက်ကနေအရင်ဆုံးတွေးပြလိုက်ကံကောင်းခြင်းတဲ့ခါကျတော့သူတို့ထင်တဲ့အတိုင်းသူတို့မြည်ခဲမှာမပါဘူးကံကောင်းခြင်းတော့ဒါပေမဲ့အဲ့ဒီဟာကိုမသိခင်မှာဘုံဘုံအစွေလို့တဲ့ခါမှာဘုံဘုံအရင်ဆုံးပြောပြလိုက်တယ်ဒီ project လုပ်ခြင်းတော့တမိုင်းဝင်ရေးခံအများအတွက်ကောင်း environment တွေလည်းကောင်းဒီဟာတူးတဲ့အချိန်မှာနားတဲ့တူးတဲ့ခါမှာခင်ဗျားတို့ဘက်ကနေပြီးတော့ကြည့်ရင မလွတ်တာလေးတွေရှိတယ်ဆိုရင်ဒီဟာဒီ project ရှေ့ဆက်ပြီးတော့တူးနိုင်အောင်ဘုံဘုံဟာဟိုအဲ့ဒီပြဿနာကိုခင်ဗျားတို့ဘက်ကနေပြီးတော့ဘယ်လိုဖြေရှင်းပြရမှာလဲအဲ့လိုပြောတဲ့ခါကျတော့သူတို့ကဘာမှတော့ချက်ချင်းမပြောဘူးဒါပေမဲ့ opposition ဟာသူကမလုပ်တော့ opposition လုပ်မယ်မလုပ်တော့ဟုတ်ဒုတိယပြောတာက what we are driving at is collaboration not domination ဆိုတာသူပြောတာတယောက်နဲ့တယောက် dominate လုပ်ဖို့မဟုတ်ဘူး collaboration လို့ခြင်း department တစ်ခုနဲ့တစ်ခု collaboration လို့ခြင်းအဲတိုင်းပြည်ရဲ့ organ တစ်ခုနဲ့တစ်ခုကြားတယ်မှာဝန်ကြီးဌာနတစ်ခုနဲ့တစ်ခုကြားတယ်မှာအဲ့ဒါလေးလိုချင်တယ်မြို့နဲ့တမြို့နဲ့ရဲ့ဟို different department နဲ့ကြားတယ်မှာအဲ့ဒါလေးလိုချင်တယ်အဲ့ဒါလေးလိုချင်တယ်မိသားစုထဲမှာဆိုရင်မောင်နှမကြားတယ်မှာအဲ့ဒါလေးလိုချင်တယ် collaboration လိုချင်အဲ့ဒါကရုဏာကရုဏာထားချင်အခုဟုတ်တော့မင်း3 minutes လောက်တရားထိုင်တဲ့အခါမှာပြီးဒီဟာပြီးမေကုနေဖြည့်ပြီးပါ 3 minutes တရားထိုင်တဲ့အခါမှာနံပါတ်1ကတော့ဒါ system နည်းနဲ့တွေးခိုင်းတယ်ပုံမှန် system နည်းနဲ့တွေးခိုင်းတယ်အဲ့ဒါကိုယ့်ရဲ့ department နဲ့တခြား department နဲ့ interaction လုပ်တဲ့အခါဘုပ္ပ department ရဲ့ရှုထောင့်လေးကိုတွေးပြီးပါတွေးပြီးပါကိုယ်လည်းစင်ပြောင်းသူတို့လည်းစင်ပြောင်းဘယ်လိုလုပ်ရမှာတော့ so that you can win and they don't have to lose so that they can win and you don't have to lose win win situation အဲ့ဒါလေးတွေးကြည့်ပါလုပ်ငန်းခွင်နောက်တစ်ခုကတိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့ပြဿနာပฏิပက္ခတစ်ခုခုတွေးကြည့်ပါအဲ့ဒါနှစ်ဖက်စလုံးရဲ့ fear တွေကြောင်စိတ်နှစ်ဖက်စလုံးရဲ့လိုအပ်ချက်တွေအဲ့ဒါလေးကိုတွေးပြီးပါခံစားပြီးပါတွေးပြီးရင်ဘာလေးလုတ်ပေးရင်ကောင်းပါဆိုတာဘုံမတို့ချိန်အများကြီးမရဘူး3-4 minutes ဖျက်ရပါတယ်โอเคစပြီးတော့တရားထိုင်မယ်ဝင်းလေးထွက်လေးချက်ချက်နဲ့နှရှူဆိုင်ပါ5 minutes တရားထိုင်မယ်ဝင်းလေးထွက်လေးချက်ချက်နဲ့နှရှူဆိုင်ပါ3ချိန်လောက်ရှူဆိုင်ပါကဲမိမိရဲ့လုပ်ငန်းခွင်မှာကိုယ့်ရဲ့ department နဲ့တခြားလူတွေရဲ့ department interaction လုပ်တဲ့အခါမှာနားလည်မှုရအောင်ပူပေါင်းဆောင်ရွက်မှု collaboration ရအောင်ဟိုဘက်ဒီဘက်တွေးပြီးပါ ဝင်လေထွက်လေလဲပုံမှန်လေးရှုဆိုင်ပေးပါစီပါမိမိခွန်နေမိဖို့အတွက်နိုင်ဝင်လောက်အချင်းရှိပါမိခွန်ရှင်မိလည်းအန်တကအဘဝမှာdiscontented ရောင်ရဲနံကြိုးစားအထောက်ရင်နဲ့ depression ဝင်လာတတ်တာကိုကုစားဖို့လေ့တင်ပြပေးပါခင်ဗျာအရောင်ရဲတယ်ဆိုတဲ့စကားလုံးရဲ့အထက်ကကိုယ်မှာရှိတာကို enjoy လုပ်နေတချို့ကပစ္စည်းတစ်ခုကိုမရသေးတဲ့အချိန်ကြာတူကိုမရသေးတဲ့အချိန်အပွဲတခုမရသေးတဲ့အချိန်မှာအဲ့ဘွဲကိုအရန်အထင်ကြီးအရာထိုးအရန်အထင်ကြီးရလဲရပြီးရောခဏပဲအဲ့ဟာကိုဟိုကြောက်ရွံ့နိုင်တယ်အပြီးရင်လက်ထက်မှာမရှိတဲ့အရာကိုဆက်ပြီးတော့တွေးပြန်အဲ့ဒီစိတ်ကိုဒါမရောက်ရတဲ့စိတ်လို့ခေါ်ရောက်ရဲပါလို့ပြောတာကဘက်ဆံမရှာနေတော့တော်တော့ပညာမရှာနဲ့တော့တော်တော့ဒီလိုပြောတာမဟုတ်ဘူး ability တမျိုး ability ကိုဟာ now every year မှာ depression ဝင်တတ်တာကကိုယ့်ဟာကိုတခြားလူတွေနဲ့သွားပြီးတော့နိုင်တာမနေ့ညရန်ခဲမှာပေါ့အဲ့ဒါလေးအဲ့ဒီတရားလေးဟောခဲ့ကိုယ့်ဟာကိုသူများနဲ့သွားနိုင်နေဆိုရင်ရလက်က western psychology နဲ့ကနှစ်ခုပဲရှိတယ်Buddhist psychology เนี่ย3ခုရှိအဲ့ဒါဘာတော့ဆိုတော့သူများနဲ့တွေ့ပြီးတော့နိုင်တဲ့အခါမှာကိုကပါနေတယ်ဆိုရင် ကိုလောက်မတော်တဲ့လူကိုအကြောင်းပြုပြီးတော့ကိုယ့်ကိုတားရကိုဆက်ခံပြတယ်ဖြစ်ကိုလောက်မတော်တဲ့လူနဲ့တွေ့တဲ့ခါကျတော့ကိုစစ်ချမ်းသာ superiority complex ခေါ်တယ် western psychology မှာဗုဒ္ဓဘာသာထဲမှာကျတော့တရားမှန်လို့ခေါ်တယ်ကိုတဲ့တော်တဲ့လူနဲ့တွေ့တဲ့ခါကျတော့ကိုက inferiority complex ဖြစ်ပြန်ရောဟီနာမှန်လို့ခေါ်တယ်အဲ့ဒါသွားပြီးတော့ပြိုင်ဆိုင်တဲ့အတွက်ကြောင့်မျိုးဖြစ်တယ်လေစိတ်ဘာလို့ပြိုင်ဆိုင်လို့ဆို motivation ရအောင်ပြိုင်ဆိုင်ခိုင်းတာမိပါတယ်လေစနစ်ကလည်းပဲအဲ့လိုလုပ်တာပဲဒါပေမဲ့ဘုံဘုံပြောကြမယ်ဒိမတ်နိုင်ငံမှာသူတို့ရဲ့အတန်းကြောင့်တော့ပြိုင်ဆိုင်တာမရှိစုပေးပြီးတော့စာချက်ခိုင်းတာလည်းမရှိဘူးတင်းနဲ့သုံးပေးတာလည်းမရှိဘူး empathy lesson သင်ပေးတယ်အဲ့ဒါ UN ရဲ့ happiness index ထဲမှာသူကတင်းနဲ့သုံးထဲမှာပဲအမြဲတမ်းနေလူရေ5သိန်း5သန်းနဲ့8သိန်းရှိတယ် billion asset ရောက်ရှိပါတယ်မပြိုင်ဆိုင်လို့အလုပ်မလုပ်ရအောင်မလုပ်ဘူးလားဆိုဒီလိုမဟုတ်ဘူးမပြိုင်ဆိုင်တဲ့အတွက်ကြောင့်မလို့မလို့အပ်တဲ့ stress တွေမရှိဘူး stress မရှိတော့ unknowable creative ဖြစ်တယ်ဒါဒိမတ်နိုင်ငံကြောင့်ပြောပြတာလေ now မိခွန်းတကူအကြောက်တရားကိုဘယ်လိုဖြောက်ရမလဲခင်ဗျာအကြောက်တရားကိုအတိမတ်ပြုရအကြောင်းစိဖြစ်နေတယ်ဆိုအတိမတ်ပြု now ပြင်အကြောက်တရားအကြောင်းကိုမြဲမြတ်တွေ့ရ contradictory ဖြစ်မနေဘူးဘလို့တွေ့ရမှာပရမဆုံးကိုယ့်ရဲ့အကြောင်းတရားပြင်တခြားလူတွေရဲ့အကြောင်းတရားအဲ့ဒါမြဲမြဲတွေ့အကြောင်းတရားရှိတာကဒါကသဘာဝပါမအဲ့ဒီအကြောင်းတရားကိုငါလုတ်လိုက်တာကအဲ့ဒါကသဘာဝမဟုတ်အကြောင်းတရားကိုငါလုတ်လုတ်က personalize လုပ်ရတဲ့ခါမှာအဲ့ဒီအကြောင်းတရားက overwhelm ဖြစ်သွားတာ overwhelming ဖြစ်သွားတာအဲ့လိုမဟုတ်ဘူးဆိုရင်အကြောင်းတရားကိုလူတိုင်းက manage လုပ်တယ်ပုံမှန်အကြောင်းတရားရှိတယ်ဒါမဲ့ဒီအကြောက်တရားကိုတွေ့တဲ့အခါမှာဒီနေ့တရားနာပေးတယ်မှာမကြောက်တလူတရားမှမရှိဘူးနားလေတဲ့အခါကျတော့ကိုယ်အကြောက်တရားကတေးသွားတယ်။ဘာဖြစ်လို့လဲ။တငယ်ချင်းတွေအများကြီးရှိတယ်။နံပါတ်2 mindfulness ဖြစ်ရင်အမြဲပဲလို့နေထိုင်ရပါမလဲဖေ။ဒီနေ့ကရုဏာလုပ်ရင် mindfulness ကပါပြီးသားပဲ။ဘုံဘုံအမြဲတမ်းဟောတဲ့တရားကသိမ်းနှစ်ခုပဲရှိတယ်။အဲ့ဒါတော့ကရုဏာနဲ့မုဒိတာ။အဆင်မပြေဘူးဆိုရင်ကရုဏာနဲ့ကြည်ပါ။အဆင်မပြေတယ်။အဆင်ပြေတယ်ဆိုရင်မုဒိတာနဲ့ကြည်ပါ။မုဒိတာကြည်တာလည်းကိုယ့်ကိုယ်လည်းမုဒိတာဖြစ်၊တခြားလူလည်းမုဒိတာဖြစ်။ဒီမှာဒီဟိုးဟိုဆောက်ထားတာနဲတာမဟုတ်ဘူး၊ရောင်မြို့ထဲမှာ။ဘုံလိုနိုင်ငံမထွက်ခင်လို့ဆိုတော့ဒီလိုဟာမျိုးတွေမရှိဘူး။မန္တလေးဆိုရင်လည်း lucky hotel လောက်ပဲရှိတယ်အခုဆိုရင်တခါ lucky hotel ကဟို model လောက်တော့မရှိတော့အဲ့ဒါတွေကြည့်ပြီးတော့မုဒိတာဖြစ်ပါအဲ့လိုမုဒိတာဖြစ်တဲ့ဆိုရင်နိုင်ငံခြားကိုယ့်ဘလောက်ပဲဆဲနေဆဲကိုစိတ်တက်မကြောက်နောက်တစ်ခုကတော့အဲ့ဒီပထမ video clip ထဲမှာပါတဲ့အတိုင်း10 minute လောက်တရားထိုင်ပါအချိန်မရှိဘူးဆိုရင်မနေ့9မိနစ်လောက်ညနေ9မိနစ်လောက်တရားထိုင်ပါအချိန်လောကမရှိဘူးဆိုရင်မနေ့ကို3မိနစ်လောက်ညနေနေ့လယ်စာစားပြီး3မိနစ်လောက်ညကို4မိနစ်လောက်10မိနစ်ပြည့်အောင်ထိုင်ပါအမေကတော့မေတ္တာဆွမ်းအားနဲ့ကရုဏာဆွမ်းအားဤတိတ္တထင်ရှားသောကွဲလွဲမှုကိုရှင်းပြပေးပါခရားမေတ္တာကပိုကျယ်ပြန့်ပါမေတ္တာကတခြားလူတွေရဲ့အကျိုးစီးပွားကိုလိုလာတာအကျိုးစီးပွားကိုလိုလာရင်ဆိုတာတို့ကပြဿနာရှင်ပြဿနာပြေလည်စေခြင်း ਨੇ ကောင်းနေတယ်ဆိုရင်ပို့ပြီးတော့ကောင်းစေခြင်း ਨੇ အဲ့ဒါကိုမြင်တာကိုကရုဏာကြတော့သူကပြဿနာတစ်ခုတည်းကိုပဲ focus လုပ်တယ်ပြဿနာသူ့ရဲ့ပြဿနာကိုကြည့်ပြီးတော့စိတ်ထဲမှာတနာတယ်အဲ့ဒီပြဿနာပြေလည်စေခြင်းကရုဏာကအစင်မပြေတဲ့အစင်မပြေမှုတဏှာပြန်ပြဿနာအဲ့ဒါကိုပဲကူးဆိုင်တယ်အာယုံပြုတယ် focus လုပ်တယ်စာစကားနဲ့ဆိုရင်တော့ဒုက္ခိတတတ္တဝအာယုံပြုတယ်တဲ့စာစကားရှုပ်သွားတယ်မလားမုဒိတာကြတော့ကောင်းတာတွေတွေးပြီးတော့တဲ့ဝန်းတာတယ်စာစကားကြတော့ဒုက္ခိတတတ္တဝအာယုံပြုတယ်တဲ့ လက်ရှုပ်သွားတယ်မှာစာစကားနဲ့ဘုံမယဥဒင်ပါရဖြာအိမ်ထောင်သက်ဤအိမ်ထောင်ဖက်ဤကျင်းဝတ်ဖောက်ပြန်မှုကြောင့်ဒီရက်ပိုင်းအတွင်းအလွန်ပဲစိတ်ဆင်းရဲဒေါသဖြစ်ပြီးပူလောင်မှုအပေါ်မိမိကိုယ်ကိုဘယ်လိုကရုဏာပြန်ထားမလဲဖရာတဲ့နှလုံးဘယ်လိုတွင်းရမလဲဖရာကျေးဇူးတင်ပါတယ်ဒုံလဘခဏလေးဘုရားပါပြန်စတော့ဘာဝတဲ့ခံစားမှာချင်းချင်းလွန်းကြမှာလေအခုအနည်းနေတဲ့ခံစားတချက်ချက်ဖြစ်နေတုံလဘဝတ်နိုင်အောင်လက်အပ်ပေးပါမယ်အောက်ဆွေးဆရာတော့လက်အပ်တယ်ဆင်ဟိုကလက်ခံပါမဆုံးစိတ်ကဒီလို subconscious habit ဆိုတာသူ့ဟာသူ auto လဲနေတဲ့ဟာအဲ့ဒီဟာလေးကိုသိအောင်လုတ်ပါ။အော်စိတ်ကအလိုလိုတွေးနေပြီစိတ်ကအလိုလိုတွေးနေ။အဲ့ဒီအလိုလိုတွေးတဲ့စိတ်ဆိုရင်အလိုလိုတွေးတဲ့စိတ်ကိုယုံလဲမယုံနဲ့။သူ့ကို suppress လဲမလုပ်နဲ့။ ignore လဲမလုပ်နဲ့။ ignore လုပ်တယ်ဆိုရင် तू ကပေါက်ကွဲဖို့အဆင်သင့်မယ်။ तू နောက်ကိုလိုက်သွားတယ်ဆိုရင်လည်းကိုကအဲ့ဒီကြားထဲမှာပိတ်မိဖို့အတွက်ကအဆင်သင့်မယ်။အစွန်းတစ်ခုရှောင်ရမ်းပါပဲ။အစွန်းတစ်ခုကသူ့ကိုယုံပြီးတော့သူ့နောက်ကိုလိုက်သွားတာအဲ့ဒီအတွင်းနောက်နောက်တစ်ခုကတော့သူ့ကိုတခါတည်း shut up ဆိုပြီးတခါတည်းသူ့ကို ignore လုပ်လိုက်တယ်အဲ့ဒီနှစ်ခုစလုံးကအစွန်းနှစ်ခုပါပဲအလဲလန့်လန့်ဆန်ဘယ်လိုတော့သူ့ကိုအတိမပြုတ်လိုက်တယ်ဩဒီစိတ်ဖြစ်နေတယ်မကျေနပ်တဲ့စိတ်ဖြစ်နေတယ်ကြီးကွဲတဲ့စိတ်ဖြစ်နေတယ်ဒေါသစိတ်ဖြစ်နေတယ်အဲ့ acknowledge ဖြစ်လုပ်ပြီးရင်ကိုယ့်ရဲ့စိတ်ကိုဟောလောက်ပါတဲ့ဟိုကိုယ့်ရဲ့ attention ကိုယ့်ရဲ့အာယုံကိုပြောင်းလိုက်ပါပြောင်းလိုက်ပါပြင်ဝင်နေထွက်လေလေးနည်းနည်းလေးကြီးလိုက်လမ်းသွားလျှောက်လိုက်အဲ့လိုလုပ်ရင်ကိုက calm down ဖြစ်တဲ့အခါစိတ်နည်းနည်းတည်ငြိမ်လာတဲ့အခါကျမှစကားပြောပါပြီးရင်သူ့ရဲ့ဘက်ကနေတွေးကြည့်ပါနော်သူကျင့်ဝတ်ဟုတ်ပြန်တယ်အဲ့ဒါဘာကြောင့်လို့ဆိုတော့သူ့ရဲ့ဒုက္ခကိုယ်ဒုက္ခပေးနေတယ်ဆိုတော့လူတယောက်ကကိုယ်ချစ်တဲ့လူတယောက်ကိုယ်ဒုက္ခပေးဆိုတော့သူ့မှာစိတ်ထဲမှာဒုက္ခမဖြစ်ပဲနေတော့ကိုယ်အဲ့လိုဒုက္ခမပေးနိုင်ဘူးဒါကြောင့်ဘလောက်ပဲကိုယ့်ရဲ့စိတ်ထဲမှာနာကျင်နေပါစေသူ့ရဲ့ဒုက္ခလေသူ့ရဲ့နာကျင်မှုလေးကိုတွေးပြပါအဲ့ဒါဆိုရင်သူနဲ့စကားပြောရတဲ့တတ္တိရှိသွားမယ်အရှင်မြတ်ကရုဏာဖြစ်ရန်အတွက်သတိပဋ္ဌာန်အာမထုတ်ပဲကရုဏာမဖြစ်နိုင်ဘူးဆိုလိုပါသလားတတိနဲ့သတိပဋ္ဌာန်ထူပါတတိနဲ့သတိပဋ္ဌာန်ကသတိပဋ္ဌာန်ကစနစ်ကိုပြောတာပေါ့စနစ်တစ်ခုကိုပြောတယ်ဒါသတိပဋ္ဌာန်၄မျိုးဆိုတာဒါတတိကိုအကြောင်းပြုပြီးတော့ mindfulness အကြောင်းပြုတော့ဒါကျင့်စဉ်စနစ်တခု system တခုရသော်ဖရာဟောထားစနစ်တခုမတတိတခုတတိလို့ပဲပြောရင်တော့အဲ့ဒီ mindfulness ဆိုတဲ့ quality ကတခြား quality နဲ့ဥပမာတမ္မာဒိဋ္ဌိဆိုရင် wisdom တမ္မာသမာဓိဆိုရင် concentration တမ္မာသင်္ကပ္ပဆိုရင် emotion management emotion intelligence အဲ့ဒီအားတွေနဲ့အတူတကွ integrate အင်္ဂလိပ်လိုပြော integrate သူကဟိုပေါင်းစပ်ပြီးတော့ one function အလုပ်တစ်ခုလုပ်တာအဲ့လိုပြောတာပုံမှန်အဲ့လိုနားလဲတတိလို့ပြောတယ်။ဒါတတိပဋ္ဌာန်လို့ပြောရင်သူက system တစ်ခုဖြစ်သွားတယ်။အဲ့တော့ကရုဏာဖြစ်ဖို့အတွက်တတိပဋ္ဌာန်လိုအပ်တယ်လို့ပြောပါသလားဟုတ်ပါတယ်။မေတ္တာတုတ်ထဲမှာဒါပြမစုတရားအနေနဲ့ပြောအေတံတတိအဋ္ဌိယပြမမေတံဝိဟာရမေတံအေတံတတိအဋ္ဌိယဒီတတိတရားဒီ mindfulness ဒီ awareness ကိုအဋ္ဌိယ establish လုပ်ပါတည်ဆောက်ပါဘာကို awareness ဖြစ်မှာဆိုဒုက္ခကို awareness ဖြစ်တာဒုက္ခနဲ့ဒုက္ခ awareness ဖြစ်ပြီးရင်နောက်ဘာဆက်လာတော့အဲ့ဒုက္ခကိုသွားကြည့်ပြီးတော့ကိုယ့်ဟာကို personalize လုပ်တယ်ကိုယ့်ဟာကို isolate လုပ်တဲ့ဟာအဲ့ဒီ habit ကိုသွားတွေ့လဲ ဒါ mindfulness ကသင်ပေးတဲ့ဟာလေးနောက်မေခွန်းတစ်ခုက10ပါးတိလအတိတ်ခါဘုတ်တွင်အမှတ်6ဤအမှတ်6ဖြစ်သောဝိကာလပောဇနာတိတ်ခါဘုတ်တွင်ကော်ဖီလက်ဖဲကိုဘာကြောင့်ဘာကြောင့်ရှောင်ရပါတယ်အေးတော့တောက်လို့ရပါတယ်သိရပါတယ်ခင်ဒီဟာကနိုင်ငံပေါ်မူတည်ပြီးတော့ interpretation တွေ꿰တာဗုဒ္ဓခေတ်က coffee မရှိဘူး coffee မတောက်ကြဘူး English ချိလည်းမရှိဘူး England နိုင်ငံလည်းမရှိသေးဘူးအဲနေပေါင်း2600လေအဲ English ချိကမကြသေးဘူးအဲ့တော့တရုတ်ပြည်ဇန်ဖိုးကြီးနေတရားထိုင်နေတွေ့ရှိလာခဲ့အတရုတ်ပြည်ကိုဗုဒ္ဓဘာသာဖယ်ခြင်းရောက်သွားဆို second century AD အရောက်သွားတယ်တကယ်ဟိုချက်ချက်နနာကြောက်တော့ seventh century AD အဲ့တော့ tea coffee ကြောင်းပြောရင်အရင်နောက်ချပါဘူးဝိကာလပောဇနာတိတ်ခါဘောကရှေးကြတယ်ရှေးကြတယ်အေးတော့တောက်လို့ရဆိုတချို့ကအေးတောက်လို့မရအေးထဲမှာရှူဂါတွေညာပါတော့ဖုံးဖုံးဆိုရင်ချီလည်းမရဘူးကော်ဖီလည်းမရဘူးအဲအဲ့ဒါမျိုးအဲ့ဒါကြောင့်ဖုံးဖုံးကဘာတောက်လို့ဖုံးဖုံးကချောကလက်တောက်တယ်ချောကလက်တောက်အဲဟော့ချောကလက်ဟုတ်တယ်ဟော့ချောကလက်လည်းအန်ဝါဟောဖြစ်တဲ့ခါဟိုဖုံးဖုံးကရွှေချင်ကိုင်းထဲမှာကြီးလာပါရှင်ငန်းထဲမှာ tea coffee မတောက်ဘူးဒါပေမဲ့ပါတောက်တော့ဆိုဒီကျက်သူရှူကျက်သူရှူကိုပြုတ်ပြီးတော့လေဒါဆေးဖြစ်ဖုံးတယ်ဒီနေ့ပါအဲအဲ့ဒါဒါတွေက interpretation တွေမြတ်စွာဘုရားကဖြောရေးဆိုပြီးတော့အိန္ဒိယနိုင်ငံဟိုပြီးခဲ့တဲ့နှစ်ပေါင်းနှစ်2600တုန်းက available ဖြစ်တဲ့အဲတိဖုတိဥတွေအနေဒီအတိရတဲ့ဆက်ရှင်16မျိုးအဲ့နားမှာရှိတယ်အဲ့ဒါတွေကိုပြင်းညတ်ထားတယ်အဒါတွေခွင့်ပြုတယ်အဲ့ဒါတွေကကိုယ်စီမှာမရှိဘူးဆိုရင်ငတ်ရောပေါ့အဲ့ဒါနဲ့ထိုင်းနိုင်ငံမှာဆိုရင်သူတို့ tea coffee နဲ့အစားထိုးတယ်သူတို့ကဖုံးတယ်အဲ့မြန်မာပြည်မှာဖုံးလေရှိတယ်ဂျင်းတော့သူတို့ကမဖုံးကိုကွာတာပြောတာလေ interpretation တွေပါအဓိကတော့မြတ်စွာဘုရားကဘာပြောတာတော့ဝိကာဘောဇနာဆိုတာက simplicity simple way of life ဘဝကို simple ပြောင်းနေပါကဲညစာမစားဘယ်နဲ့မနေနိုင်တဲ့တခါတွေချော့စားပါချော့စားချမ်းမိုက်တော့လည်းကောင်းတယ်အဲဟင်း၃မျိုးစားရဆိုရင်တပတ်ကိုတရက်လောက်နှစ်ရက်လောက်နှစ်မျိုးလောက်ပဲစားကြည့်ပါတစ်မျိုးလောက်လျှော့ပြီးတော့စားဘဝက simple ဖြစ်သွားတယ် simplicity နောက်တစ်ခု negative emotion stress တွေကိုအတိမပြုတ်ပြီးတော့ခါစိတ်ကိုမြည်သွေးရှုမှတ်ရပါမလဲခင်ဗျာ negative emotion တွေ stress တွေကိုသူဖြစ်ပြီးတော့မကြခင်မှာသူ့ကိုအတိမပြုလိုက်အတိမပြုတဲ့နေရာမှာလိုအပ်တဲ့ quality တခုရှိတယ်ဒီနေ့ပုံမှန်မရှင်းပြအောင်အဲ့ဒါကတော့ non judgmental mindfulness ဆိုတာအကောင်းအဆိုးမဝေဖန်တယ်အဲ့ဒီ negative emotion ကိုအကြောင်းပြုပြီးတော့ကိုယ့်ကိုအပြစ်တင်တာတွေတခြားလူအပြစ်တင်တာတွေအဲ့ဒီအကျင့်လေးတတိထားဖို့အဲ့ဒီအကျင့်မရှိဘူးဆိုရင်အဲ့ဒီ negative emotion တခုက1 and half minute ပဲတီရှိတယ် second 97 b ရင်သူ့အတူပြောင်းသွားတာအခုသူ့အတူပြောင်းမသွားအောင်ကိုကဘာလုပ်တော့ကိုကငါဆိုပြီးတော့သွားဆွဲထားတယ်ပြီးတော့ကိုကိုအပြစ်တင်လိုက်သူများအပြစ်တင်လိုက်အဲ့ဒါမျိုးတွေလုပ်တာအဲ့ဒါကြောင့်သူကမပြောင်းတာအခုနေစဉ်လုပ်ငန်းခွင်တွင်မိသားစုဘဝတွင်ခရုဏာတရားအလေးခြင်းဖြစ်စေဖို့ဘယ်လိုအားထက်ဆောင်ရွက်သင်ပါသလဲခင်ဗျာလွယ်လွယ်လေးပါလွယ်လွယ်လေးဒီမှာဖုံးဖုံးအခုရေဖုံးတော့မယ်ဆိုရင်တိခန္ဓာကိုရေမဖုံးရင် dehydrate ဖြစ်တယ် ဘာဒီခန္ဓာကိုတနာတဲ့အနေနဲ့ရေဖုံးနေဆိုရင်ဒါကရုဏာဖြစ်သွားတယ်အဲ့ဒါထားပြီးတော့ဟိုလမ်းလျှောက်ထမယ်ဆိုရင်ဒီခန္ဓာကို limitation ရှိတယ်အကြိုက်ထိုင်ရင် to blood circulation ပြဿနာရှိတယ်ညောင်းတယ်ညာတယ်ခန္ဓာကိုညောင်းပြီဆိုရင်စိတ်ကိုသွားပြီးတော့ affect ဖြစ်တယ် concentrate လုပ်လို့မရဘူးအဲ့ဒါနဲ့ဒီခန္ဓာကိုတနာတဲ့အနေနဲ့ကရုဏာဖြစ်တဲ့အနေနဲ့ထားပြီးတော့လမ်းလျှောက်ပါလမ်းလျှောက်တာနေပြီးတော့ထိုင်မယ်ဒီခန္ဓာကိုတနာတဲ့အနေနဲ့ထိုင်ပါအစားတော့စားတော့မယ်ဆိုရင်ဒီခန္ဓာကိုမစားဘဲနဲ့ကမနေနိုင်ဘူးဘသူဖြစ်ဖြစ်ယဟန္တာရဲ့ခန္ဓာကိုလည်းမနေနိုင်အဲ့ဒါကြောင့်ဒီခန္ဓာကိုတနာတဲ့အနေနဲ့စားပါအဲဆိုတနေ့ကုန်ကိုလှုပ်တဲ့လုပ်ငန်းတွေအကုန်လုံးကရုဏာခွင်နဲ့မဝင်အိမ်မှာဆိုရင်လည်းအိမ်ကလူကစကားပြောခြင်းနဲ့ဆိုရင် they feel the need to speak to share စိတ်ထဲမှာရှိတဲ့ဟာသူတို့ခံစားရတာဟိုအတိမတ်ပြည့်တဲ့လူတယောက်ယောက်လူချင်းလို့အဲကြောင့်သူတို့ကပြောခြင်းနဲ့ share လုပ်တယ်အဲ့ဒါကိုကိုကထိုင်ပြီးတော့ကရုဏာနဲ့နားထောင်ပေးရင်ကိုကလည်းအလုံးကြောက်သွားတယ်ပဲစိတ်ထဲနောက်တစ်ခါတေခာနိအချိန်မှာကောင်းမှုကုသိုလ်များကိုသတိရနေအောင်ဘလို့လက်ချင်းသင်ပါမလဲဖေ။အခုပြောရဲဟာပဲ။ Snowball effect ဆိုတာ။ Snowball effect ကဒီနှင်းတွေအများကြီးတဲ့နိုင်ငံမှာနှင်းကိုဒီလိုလုံးပြီးတော့အောက်ကိုပြစ်ချလိုက်ရင်သူကလိမ့်လေနှင်းတွေကိုပို့ပြီးတော့ကောက်တယ်အလုံးရဲ့ကြီးသွားတယ် snowball effect ဆိုတာအားကောင်းသွားတော့ပိုအားကောင်းတာဒီတိုင်းပဲဘုံဘုံတို့လှုပ်ထားတဲ့ကိုစူးစမ်းထားတာတွေကိုအတွက်အများတော့စူးစမ်းထားတာတွေအဲ့ဒါတွေကိုခဏခဏပြန်တွေးရင်ဆိုပါရပြောတဲ့ hippocampus ပုံနောက်ကအားကောင်းသွားတယ်အားကောင်းသွားရင်တေခါနီးမှာကိုရဲ့active thinking မဖြစ်တော့တဲ့အချိန်မှာသူကနေပြီးတော့ overtake လုပ်သွားတာသူကနေပြီးတော့ဥဆောင်သွားတာဒီမေခွန်းကအာ one sentence မဖြစ်ဘူးတဝက်ပဲရှိတယ်လူတိုင်းခွင့်လွှတ်ခြင်းနဲ့တန်ပါသလားတန်ပါတယ်လူတိုင်းခွင့်လွှတ်ခြင်းနဲ့တန်ပါသလားတန်ပါတယ်ဘာဖြစ်လို့ဒုက္ခနဲ့လူတွေကြီးလူတယောက်ကကိုပြောစကားနားမထောင်လို့ကိုကခွင့်မလွတ်နိုင်လို့ဆိုတာအသူရဲ့ limitation ထဲကိုယ့်ရဲ့ limitation ကိုပြကိုယ့်ရဲ့ limitation ဟုတ်တယ်မလားဒေဝတ္တကသိုးတာမှအရန်သိုးတာပဲမြတ်စွာဘုရားဟုတ်အမြတ်စွာဘုရားကအမြဲတမ်းခွင့်လွှတ်တယ်နောက်ကမိမိကိုကရုဏာထားပြီးတပါးသူကိုမထားနဲ့တော့ဘာကြောင့်လဲသိချင်ပါတယ်ဖေဟာဒါကတော့ကြောက်စိတ်ကြောင့်ကိုယ့်ကိုကရုဏာပဲထားနေသူများကရုဏာမထားနိုင်ဘူးဆိုရင်ဒီဟာက compassion ဖြစ်ချင်မှဖြစ်မယ်အင်္ဂလိပ်လိုပြောတော့ pity ဆိုတာလေအဲ့ထဲမှာဝင်တတ်တယ် pity ဆိုရင်သူကအတ္တအခြေခံအမေခွန်းတို့ဟတ္တယဝုထုယုတ်တိရှိရာနေရာနဲ့ဖရာဟောတွင်တကယ်ရှိမရှိသိလို့ပါလေဖရာတဲ့နံပါတ်၄ကဝိဇာစောကြီးခွဲရပုတ်ဟောပုဂ္ဂိုလ်32ခုနဲ့မိသိပုံနဲ့ရှိပါသည်ဖရာဘုံဘုံနံပါတ်၄ကတော့မသိဘူးအဲ့ဒါမလေ့လာတာတကယ်ပြောပါလေဝိဇာစောကြီးဘုံဘုံအဲ့ဒီခိုင်းလည်းမဝင်ရသေးဘူးအဲ့ဒီခိုင်းဝင်ဖြည့်မှပြောပြမယ်နော်ဖြည့်မယ်အခုတော့အဲ့ဒါလုံးဝမသိပါဘူးနံပါတ်၁ကဟတ္တယဝတ္ထုဒီရှိရနေရာနဲ့ဖရာဟောတွင်တကယ်ရှိမရှိဒီကိစ္စနဲ့ပတ်သက်ပြီးတော့မေခွန်းနှစ်နေရာသုံးနေရာဘုံဖြည့်ဘူးပါအဲဟိုမြတ်စွာဘုရားပဋ္ဌာန်းထဲမှာဟောထားတာကအယုတ်တစ်ခုခုစိတ်ရဲ့မိခွေယုတ်တစ်ခုလို့ပဲအဲ့လိုပြောရံရူပနေတဲ့အတွက်ဟတ္တယဆိုတဲ့စကားလုံးမသုံးဘူးအထက်ကထာခက်ဆိုတာ ဘုံဘုံတို့လက်ရှိရှိနေတယ်လက်ထက်မှာရှိနေတယ်ဆိုတာတော့မြတ်စွာဘုရားပြိဋကဘန်ဆိုင်ပြီးတော့နှစ်900ကြာတဲ့ခါကျမှအဲ့ဒီဟထေယဝတ္ထုတွေဆိုတဲ့စကားလုံးဘုံဘုံတို့ကစပြီးတော့သုံးတယ်အဲ့ဒီထဲစိုးခြင်းနဲ့စိုးလိမ့်မယ်ဒါပေမဲ့ evidence ကနှစ်ပေါင်း900မြတ်စွာဘုရားပြိဋကဘန်ဆိုင်နှစ်ပေါင်း900ဒါဘယ်မှာရှိတော့ဆိုတာအခုနေနေတော့မဖြေဘရားစင်ဘာဖြစ်ဆိုတော့မက်ဒရစ်တက္ကသိုလ်မှာဘုံဘုံ3နှစ်ရှိပါရင်သွားတာအမေရိကန်လူတွေကအုံနောက်လေးလာတယ် mindfulness နဲ့အုံနောက်နဲ့ neurology အဲ့ဒါလေးလာတယ် Madrid University က heart ကိုလေးလာတယ် heart ရောက်သူလေးလာသူတို့ပြောတာကတော့အဲ့ဒီထက်ထားထဲမှာပါတဲ့အတိုင်းရှိတယ်တဲ့အဲ့ဒါ emotion နဲ့ heart နဲ့အဲ့ဘောနော်သူတို့လေးလာတယ်အဲ့ဒီဟာသူတို့ report ကိုသူတို့ကrelease မလုပ်သေးဘူး release လုပ်တယ်ဆိုဘုံဘုံဖတ်ပြီးတော့တရားလာဟောပါအဲ့ဒါလေးဥပေသံပြပစဥပေသံပြောမယ်ဆိုရင်တော့နောက်တစ်ခါတွေ့ကြအောင်မယ်လေနောက်မေခွန်းတစ်ခုက positive thinking နဲ့ negative thinking တို့ ਨੇ ဘာသာမြတ်စွာဘုရားဟောရတာရှိပါသလားရှင်သိချင်ပါတယ်ဘုရား negative thinking ဆိုတာကအကုသို့အတွေးကိုပြောပါတယ် positive thinking ဆိုတာကကုသို့အတွေးကိုပြောပါတယ်ကုသိုလ်တွေကဘာပြောတာလို့အဓိကကပြဿနာရှင်ဒီပြဿနာပြေလည်နိုင်တယ်လို့ယူဆတာယုံကြည်သစ္စာ၄ပါးကိုကြည့်ပါပြဿနာနေစပြောတယ်ပြင်ပြဿနာအကြောင်းရင်းကိုပြောတယ်ပြင်နံပါတ်၃ကပြဿနာပြေလည်နေတယ်နောက်ဆုံးကြမှာပြဿနာပြေဒီဖြေရှင်းတဲ့နေ solution ကိုပြောတယ်တစ်ခုလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ပြဿနာပြင်းလဲနိုင်တယ်ဖြည့်ရှင်းနိုင်တယ်လို့သူကယူဆတာအရင်က positive ဖြစ်ပါတယ်နောက်တစ်ခါဆရာတော်စာအုပ်တွေရပတ်တာစာအုပ်တွေလည်းဖတ်တာများပါပြီတရားသင်တန်းနဲ့တက်တာများပါပြီသူများကကရုဏာထားတတ်ပေမယ့်မိမိကိုကရုဏာမထပ်တတ်သေးပါဘူးဘယ်လိုနေမှမသိပါဘူးဖေဟာတဲ့ကိုယ်ကိုယ်ကိုကရုဏာမထားနိုင်တာကကိုယ်ကိုယ်ကရုဏာထားရင်အာနေချက် weakness လို့အဲ့ဒီ perception ရှိနေတလားဒီကိုယ်ကိုယ်ကိုမေးခွန်းမေးပါကိုယ်ကိုယ်ကရုဏာထားရင်ငါမတူးတက်တော့ဘူးငါကငါအမြဲတမ်းဝေဖန်ရမယ်အမြဲတမ်း harsh ဖြစ်ရမယ်အစာခရစ်တစ်ဖြစ်ရမယ်ကိုအဲ့လိုယူဆထားတာလားအဲ့ဒီတိုင်းဆိုရင် compassion self compassion ကိုအဲ့လိုပြန် self compassion မလုပ်နဲ့ဘုံဘုံတစ်ခုလေပြောမချင်တဲ့ကိုပြဿနာရှိတယ်ဆိုပြဿနာနဲ့တွေ့တဲ့အခါခက်ခဲနဲ့တွေ့တဲ့အခါမျိုးမှာလူအများစုကကိုကိုကိုအာမပေးတယ် comfort မလုပ် comfort လုပ်မယ်ဆိုကိုကိုကိုအပြစ်တင်တယ်ငါအသုံးမချလို့ဘယ်လိုဖြစ်လို့ညာလို့ဖြစ်လို့အဲ့လိုအပြစ်တင်အဲ့ဒီတော့ပြဿနာဖြစ်တဲ့အချိန်မှာ oh this is a hard time I need to comfort myself to get through this ဒီဟာကိုကြော်လွားနိုင်ဖို့အတွက်ကိုကိုကိုအားပေးရမယ်အဲ့လိုတွေးကိုပဲ self compassion ဖြစ်ပါပြီကိုယ့်ကိုကရုဏာထားရအောင်ပါကရုဏာရဲ့အတိအကျဆုံးအတိတ်ပဲဖွင့်ဆိုချက်ကိုသိပေးရစေဖေရတယ်အတိတ်ပဲဖွင့်ဆိုချက်ကကရုဏာဆိုတာပြဿနာကိုပြေလည်စေချင်ပြီးတော့ပြေလည်ရပြေလည်ကြောင်းတို့တွေးတော်လှုပ်ဆောင်တယ်အဲ့ဒါကရုဏာပါဠိလုံးပရဒုက္ခပါနယနာခာရဘောဓိလက္ခဏာအင်္ဂလိပ်လို The recognition of other people's suffering with the desire, authentic desire, to relieve them. Karuna ye tambo ha ajima saung la sura la ti baya se baya. Karuna ka pinya teikha thema paare. Megan shibare mo pinya teikha thema paare. Da jang karuna ko...ပညာနဲ့တွဲပြီးတော့အဲ့လိုမြင်နေဆိုရင်ကရုဏာရဲ့တန်ဖိုးကအကြီးမားဆုံးလို့ဆိုနိုင်ပါတယ် ဒီမိကွန်လူသေးဖြင့်အိမ်မှာ9ရက်နေတယ်ဆိုတာဟုတ်ပါသလားအဲ့ဒါတော့မသိပါဘူးစာထဲမှာမရှိဘူးစာထဲမှာမရှိဘူးမြတ်စွာဘုရားတက်ရိုက်ဟောတာထဲမှာအတကယ်ပါလားမသိပါဘူးဒါပေမဲ့တင်းကြိုချမ်းဆိုအများသုံးတယ်အများလေ့လာတယ်တင်းကြိုချမ်းဒါလည်းအိန္ဒိယနိုင်ငံမှာဟုတ်ရေးတယ်တင်ကြူကြံတာအဘိဓမ္မာရဲ့အခြေခံကျမ်းပေါ့မြတ်စွာဘုရားတရားဟောတာတော့မဟုတ်မြတ်စွာဘုရားဟောတဲ့အဘိဓမ္မာကိုလေးလာဖို့အတွက်အခြေခံကျမ်းတစ်ကျမ်းပေါ့အရန်ကောင်းပါအဲ့ကျမ်းထဲမှာတော့အဲ့ကျမ်းနဲ့အဲ့ကျမ်းပေါ်လာတဲ့အချိန်မှာတော့ဗုဒ္ဓဘာသာဂိုင်းတွေကွဲနေကွဲနေတချို့ဂိုင်းတွေကတချို့ဗုဒ္ဓဘာသာအယူဆတွေကဒါအိမ်မှာဟို9ရက်တချို့က49ရက်အဲ့ဒါမျိုးတွေပေါ့တိဘက်တို့ဆိုရင်49ရက်အဲ့ဒါသမ္ပတိဝါဒနေတချို့ကြတော့9ရက်အဲ့ဒါမျိုးတွေအဲ့ဒါမျိုးတွေအထေရဝါဒကြတော့အဲ့ဒီဝီတိမုတ်ပိုင်းတည်းမှာမဟုတ်ဘူးချက်ချင်းဟုတ်ပဲမှာဟိုလောက်လန်းလို့ပဲတဲ့ဒီဘက်ကဒီရှေ့ပိုင်းကနေရာလိုက်ကတ်ဖို့ရက်ဖို့နေရာလိုက်ရှာနေချိန်မှာဒီနောက်ကမလွတ်သေးဘူးရှေ့ကနေရာတွေ့ပြီးတော့မှာရှေ့ကဒီရက်ဒီမဲ့နေရာတွေ့ပြီဆိုရင်နောက်ကလွတ်တယ်ဆိုလိုတာကဒီဘဝကဝိညာဉ်ဒီစိတ်ပြတ်သွားပြီဆိုရင်နောက်ဘဝမှာနေရာတွေ့ပြီးသားမဟုတ်လို့အဲ့လိုယူဆတာတော့ဘုံဘုံတို့လက်ရှိထည်ရမှာအရှင်ဖရာကယုဏထားခြင်းနဲ့မေတ္တာပွားခြင်းဒူညီပါလားဖရာခဏတော့ခါပြောပြီးပြီမေတ္တာကဘုံဘုံအယူဆအနေနဲ့ဆိုရင်ပို့ပြီးတော့ကျေပြန့်တယ်ကရုဏာနဲ့မုဒိတာနှစ်ခုစလုံးကိုချုပ်မုံမိတယ်သူကဒုက္ခိတအာယံရောသူရအာယံရောချုပ်ငုံမိလူမှုဘဝလောကီအတွက်တသက်ပါလားဖခင်ဒါတော့ကိုယ့်ဘောမှာမူတည်ပါတယ်ကိုယ့်ရဲ့အတိညာဉ်ဘောမှာမူတည်ပါတယ်ကိုယ့်အတွက်ပဲလားသူများအတွက်ပဲလားဆိုရင်လေတပိတော့မေတ္တာကမ္မထံပွားလို့တော့လည်းယခုတိုင်းမရပါကရုဏာကိုကမ္မထံအဖြစ်ပွားရန်ပူဝေးပါသည်တိစ္ဆာလေးပါတည်ရန်ပူပွားလို့အတော်တန်ခီးရောက်နေပါပြီဘယ်ကုသပြောင်းလဲပွားမျိုးတိလူပါသည်ပြောင်းလဲပွားရန်လို့မလို့ဒီထဲမှာကရုဏာပါပြီးတာတိစ္ဆာလေးပါပွားရဲဆိုဥမာဒုက္ခအကြောင်းသိတယ်ဆိုရင်ဒုက္ခဟိုဒီဒုက္ခလေးပဲကြည့်ပါတော့ရေစားတဲ့ဒုက္ခဒါဒုက္ခတိစ္ဆာဒီခန္ဓာကိုယ်ကသူဓာတ်လေးပါးနဲ့နေတယ်ဆိုတော့ဟိုရေစားတယ်ဒီရေစားတဲ့ဟာကိုကိုရေစားတာတခုတယောက်တည်းမကပဲလေဒီအခန်းထဲမှာနေတဲ့လူတွေအားလုံးရေစားတာကိုတွေးကြည့်လိုက်ပါရေစားတော့တွေးကြည့်အဲ့ဒါဆိုရင်ဒါကရုဏာဖြစ်သွားတယ် I believe healing power is incredible and I adopted in every situation, but I can't find myself. Was my compassionate? Was my compassionate in when I help others? Or what my passionate is in? I can't find what was my passionate is in when I help others.Well, passion and compassion. Passion is about yourself. Compassion is about relating to other people. Compassion, the word com in Latin, is about relating to others. Karuna tha yin pyo cha chain naw ma do tha sin ne ne pa yin yo. Karuna do do lo so khwin shi ba ta la. Ma shi ba. Ta kai ma shi.ကရုဏာဖြစ်နေရင်ဒေါသမဖြစ်ဘူးဒေါသဖြစ်နေတဲ့အချိန်မှာကရုဏာကနောက်ဆုတ်သွားတယ်ကရုဏာကကုသိုလ်စေတသိက်ပါဒေါသကအကုသိုလ်စေတသိက်ပါသူကစိတ်ဓာတ်ဉာဏ်မာယာအတူတူဖြစ်ရမရှိပါဂယုဏာဒေါသဖြစ်တယ်ဆိုတာကဟိုကရုဏာနဲ့စပြီးတော့ဒေါသဖြစ်သွားရင်လူတွေကသူတို့ရဲ့ဒေါသကိုစင်ချစင်လက်ပေးရမှာ ရောင်ရဲတင်းတိမ်မှုနဲ့ကြိုးစားမှုအများပြောလောဘတပိတော့ဘဝမှာကြိုးစားနေရတာကလောဘတကယ်ပါလားဘုမတင်နေရှင်းပြဖို့အချိန်မရှိဘူး compassion focused therapy ဆိုဒီစာအုပ်လေးတွေ compassion focused therapy ဒီတိုင်းမှာလောဘအခြေခံတဲ့စိတ်ဒေါသခြင်းနဲ့ကရုဏာခြင်းနဲ့သုံးခုကိုသူကပြောပြထားဒီစိတ်ကလေးတွေတော့မသုံးဘူးပေါ့လောဘခြင်းကသူက threat focus threat focus mind ကိုပြောလောဘခြင်းက incentive focus mind ကိုကရုဏာခြင်းကကျတော့ it the affiliative focus လို့ခေါ်တယ်အဲ့ဒါကိုပြောပြချင်ဖို့အချက်မရှိဘူးဥပမာပေါ့ပေါ့လို့ဆေးကုမ္ပဏီလုပ်တယ်ဒါတို့မြန်မာနိုင်ငံကစီးပွားရေးဟိုကျနေတယ်ဒါကြောင့်တို့ကုမ္ပဏီအောင်မြင်မှဖြစ်မယ်ကုမ္ပဏီတို့စီးပွားအောင်မြင်ဟိုလူတွေအများကြီးကိုအလုတ်ပေးနိုင်မယ်ပြီးတော့ဒီကနေထုတ်ထုတ်တဲ့ဈေးနိုင်ငံခြားကိုပို့နိုင်မယ်ဒါကြောင့်တို့ရဲ့ငွေမာတွေဒေါ်လာတွေသူများပေးဖို့မလို့ပေးဖို့မလို့နေမခောက်နိုင်ငံခြားငွေမာပါတို့တို့စီရောက်လာတယ်အဲ့လိုလုတ်တယ်အဲ့လိုလုတ်နိုင်ရင်လုတ်နိုင်တဲ့လူများရင်တို့နိုင်ငံခြားကြံ့ငွေပါဓမ္မတွေတက်သွားမယ်အဲ့ဒီလိုအများအတွက်တွေးပြီးတော့လေလုတ်လုတ်တာတော့ကိုယ့်အတွက်ပဲလုတ်တာဒါနဲ့အများအတွက်ပါနေတယ်အများအတွက်ပါတယ်တရရမင်းသားကတည်းကသူ့အသူပဲတရားကျင့်နေတယ်တရားရမယ်သူ့ရွေးချက်ကပါတော့လောကထစရိယဆိုတာကလူတွေဒုက္ခလူတွေဒုက္ခလူတွေပြဿနာအဲ့ဒါကိုတွေးပြီးတော့အဲ့ဒီပြဿနာတွေဝိုင်းဖြေရှင်းပေးခြင်းဗတ္တဝါများတန်တဲ့ဝိစင်းမှာအမြန်လွတ်ခင်းပါစေဟူသောဆုတောင်းကိုတတ္တဝါများအားအစာကျွေးရင်ဆုတောင်းပေးခြင်းမှန်ကန်ပါလားဖရာဆူတောင်းနေတော့မရဘူးနော်ဆူတောင်းနေတော့မရဘူးဆူတောင်းနေဆိုတာကစိတ်ကိုအဲ့ဒီရွေချက်အဲ့ဒီဘက်ကို orientate လုပ်တာအဲ့ဘက်ကိုပို့တာစိတ်ကအဲ့ဘက်ကိုမရဘူးဆိုရင်ဒီအလုပ်မလုပ်ဘူးဒါကြောင့်ဆူတောင်းနေဆိုတော့ဗုဒ္ဓဘာသာအနေနဲ့ကစိတ်ကိုအဲ့ဒီဘက် orientate လုပ်တာ orientate ဘုံဘဝရှင်းကြတာတိတ်မရှင်းဘူးမဘောရမြန်ဆရာတော်ဒီကိစ္စပတ်သက်ပြီးရှင်းရတာအရင်ကောင်းပါပဲဆရာတော်ဟောရတဲ့တရားမတူထုတ်ထားတဲ့စာအများကြီးဖြစ်ချင်။နောက်တစ်ခုပဲကျန်ပါတော့တယ်။တစ်ခုကမေခွန်း၃ခုတော့ပါ။ကရုဏာညာ Win win လို့ဖို့နှစ်ဖက်စလုံးလုံးနိုင်မှရမယ်ထင်ပါတယ်။တစ်ဖက်ကမတူရင်ဘယ်လိုလုပ်သင့်ပါလဲခင်ဗျာ။တစ်ဖက်ကနေစာwin-win situation ဆိုတာဟိုဘက်ကကြောက်စိတ်နဲ့သူ့အတွက်ပဲသူကြည်နေတယ်ဟာအဲ့ဒါကိုကနေစပြီးတော့ကြောက်စိတ်မပါဘဲနဲ့သူ့အတွက်ပါတွေးတယ်ဆိုရင်ပထမတည်းကသူနားလဲမှာနားလဲသူလည်းနားလဲမှာနောက်ဆုံးတော့နားလဲပါ conflict resolution ဆိုတာကဘာပေါ်မှာတုံးနေနေရအဲ့လိုတုံးအစာပိုင်းရတော့ကြောက်စိတ်တွေနဲ့ကြည်တယ်Northern Ireland mark ha re ho thuru phie shin pon phie shin ni ye ta Africa phie shin phie shin ni le a la pon phat chi ya khan cha lo o asa pai ma lu ran lu ran ya ko ko ga kwe phu twa be ho ko ga kwe de ni ne taung su che de taung de a la myi re bo ta cha lu ye shu taung ko long wa ma twe ba a ri ha wo o sa a na shi de a di ja အဘုတ်ကိုတယောက်ကအဲ့ဒါကိုထိုင်ပြီးတော့နားထောင်ပြီးထိုင်ပြီးတော့နားထောင်ပြီး Northern Ireland ဆိုတမန်ခင်ကထိုင်ပြီးတော့နားထောင်ပြီးသူဘာမှမပြောအဲ့လူတွေလာပြီးတော့တခါတည်းဟိုပြောချင်တာပြောဖို့ဖက်ကိုအယံကို break လို့တယ်ဆိုတာကအယံကိုဟိုဘောဇုပက်ဆက်ပြောတယ်ဒါပေမဲ့သူကထိုင်ပြီးတော့အကောင်ဆုံးမပြောဘဲနဲ့အဲ့ဒါထိုင်နားထောင်ပြီးနားထောင်ပြီးခါကျတော့အဲ့လူတွေပြောလဲပြောပြောစိတ်ကမပေါ်ဘူးအဲ့လိုနှစ်ကြိမ်သုံးရက်သမရာရေးထိုင်ပြောနောက်တစ်ခါဟိုဆနေတာဂျော့ချ်မီရှယ်ဆိုတဲ့လာရနားထောင်ပြီးနောက်တစ်ခါကနေဒါဘုချိုဒီလာနားထောင်ပြီးအဲ့လိုနားထောင်ပြီးနားထောင်ပြီးဆိုတော့အိုးငါတို့ရဲ့လူအချက်ကိုငါတို့ရဲ့အကြောင်းစီကိုနီဂိုရှီယေးတဲ့အင်တမီဂျီယေးတဲ့ဒီကြားဝင်ဆောင်ပေးတဲ့ပုံစံတွေကနားလေအဲ့ဒီစိတ်ဝင်နေဝင်ရောအကြောင်းစီကအများကြီးကြားအများကြတာဒါကြောင့် win-win situation ဖြစ်ဖို့ဆိုတာက လူတွေတို့စိတ်ထဲမှာရှိတဲ့ negative emotion ကိုဖွင့်ထုတ်ဖို့အတွက် forum ပေးရတယ် forum ပေးဒါကြောင့်ကိုကအဲ့လိုဆက်ဆံတဲ့နေရာမှာဟိုးဖက်ကကိုလိုပုံစံမျိုးတွေးချင်မှအချက်ချင်းတွေးမှတွေးဒီနေရာမှာဘာပဲလုပ်လို့စိတ်ရှိဖို့ပဲလို့ကရုဏာမရှိရင်စိတ်မရှိနိုင်ဘူးကရုဏာမရှိရင်ဒီယတနာဒီတိုင်းဆက်သွားရင်ကိုလည်းနာမယ်သူလည်းနာမယ်ဆိုတဲ့အသည့်အဲ့ဒါကရုဏာတော့စိတ်တန်ရှိတဲ့သူနဲ့အစဉ်ပြေအောင်မိတို့ဖြည့်ရှင်းသင်ပါလက်ဖရာ Mindful compassion mindful listening compassionate listening ဆိုတာရှိနားထောင်ပြီးတော့အကောင်ဆုံးမပြောမင်းကလည်းကွာတာဟိခရဏပြောနေတာအဲ့ဒါမျိုးမပြောဘူးသူတို့ပြောချင်တယ်ဆိုရင်ထိုင်ပြီးတော့နားထောင်ပြီးစိတ်ဝင်စားနားထောင်ပြီးဒါကဒီလိုလားဆိုတော့မေးနားထောင်ပြီးအဲ့လိုမေးပေးတယ်ဆိုရင် they feel that their pain is being acknowledged သူတို့ရဲ့ပြဿနာကိုလူတွေကလေးလေးစားစားနားထောင်တယ်နားလည်းအောင်ကြိုးစားတယ်ဆိုပြီးစားကရုဏာမိမိကိုယ်ကိုဘယ်လိုပွားရမလဲရှင်းပြပြခံစားပြုတ်ပြီးပြီနောက်ဆုံးမေခွန်းတပတ်သက်ဆွဆွဲအထင်လွဲခြင်းကို compassion ဖြင့်ဖြေရှင်းသည်မေတ္တာဖြင့်ပြန်လည်ဖြေရှင်း၍၍လည်းမရဥပေက္ခဖြင့်အငြိမ်းညာထား၍မရ၍ဘာဖြစ်ရတပတ်သက်ဆွဆွဲအထင်လွဲခြင်းကိုကိုဆွဆွဲလေကိုကိုထင်လွဲတဲ့လူဟာသူရဲ့စိတ်ထဲမှာဒုက္ခမဖြစ်ဘဲနဲ့ဒီတိုင်းအလကားနေကိုကိုလာပြီးတော့သူအထင်မလွဲနိုင်အထင်လွဲတာကိုကိုလာပြီးတော့ထင်လို့သူထဲမှာကြောက်စိတ်ဖြစ်နေတယ်ကြောက်စိတ်ဖြစ်နေအထင်လွဲတယ်ဆိုတာကိုကသူ့ကိုအရင်တော့လို့ဟိုနားမလဲတော့လို့သူထင်လို့အရင်တော့လို့ support တွေမဖြစ်တော့ဘူးထင်လို့အရင်တော့လို့သူ့ကိုမထောက်ခံတော့ဘူးထင်လို့အကြောက်စိတ်တယ်အဲကြောက်စိတ်ကြောင့်ကိုယ်ကိုလာပြီးတော့အထင်လွဲတာအဲကြောင့်အထင်လွဲတာကိုဒီဒုတိယအကြိမ်တွေ့ရင်ကြည့်တဲ့ video clip အတိုင်းဆိုရင်အဲ့ဒီအထင်လွဲတာကိုကြော်ပြီးတော့သူ့ရဲ့ deep seated need ဆိုတာအဲ့ဒီဟာကိုမြင်အောင်ကြည့်ရမယ်သူ့ deep seated need ကဘာလို့သူရဲ့အတွေ့အမြင်အဲ့ဒါကိုအတိမတ်ပြုခံခြင်းနဲ့သူရဲ့စိတ်ဒုက္ခအတိမတ်ပြုခံခြင်းနဲ့လူတိုင်းလူတိုင်းဒီလိုအတိမတ်ပြုခံခြင်းနဲ့အရှိအတိမတ်ပြုမခံရရင်ဘုံမနော် society ထဲမှာနေလို့မရအောင်ရက်တည်လို့မရအောင်လေကိုတယောက်ထဲလည်းနေလို့မရအောင်ဒါကြောင့်အများကိုယ့်ကိုယ်ဟိုလက်ခံကိုဘာလုပ်တော့ society လူမှုစည်းကမ်းနဲ့နေတယ်ခါမောင်းနေဆိုရင်လည်းစည်းကမ်းနဲ့ပေါ့လေအိမ်မှာနေတဲ့ဆိုရင်လည်းဘေးနားအိမ်ကိုကိုချင်းစားပြီးတော့သူတို့ရှိတယ်ဆိုအတိမပြည့်တော့နေတယ်အဲ့လိုနေတဲ့ခါကျတော့ဘေးကအိမ်လည်းပဲကိုအတိမပြည့်ကိုလမ်းပေါ်မှာခါမောင်းသွားနေတဲ့ချိန်တခြားလူကိုအတိမပြည့်တယ်အလုတ်သွားတဲ့ခါလည်းပဲအလုတ်မှာတခြားလူရင်ကိုအတိမပြည့်တယ်အဲ့လိုအတိမတ်ပြည့်တဲ့ခါကျမှအများနဲ့နေတာကိုယ်က secure ဖြစ်တယ်စိတ်ထဲမှာလုံခြုံတယ်တယောက်တည်းနေလို့မမရဘူးအဲ့ဒါကြောင့်တစ်ဖက်သက်ဆွဆွဲတဲ့လူကိုတနာနိုင်မြတ်စွာဘုရားဆုံးကံကြွသွားတယ်ဆုံးကံကြွသွားတဲ့ခါမှာမော့စကားဒီလူအုပ်စုအုပ်စုကလိုက်ပြီးတော့မြတ်စွာဘုရားကိုနောက်ကနေ harass လုပ်တာပေါ့ဆွဆွဲတာပါတကယ်တရားမရပါဘူးဟိုဟန်ဆောင်ကြီးပဲဘယ်လိုညာလို့အဲ့လိုမြတ်စွာဘုရားကသူတို့ပြောတဲ့စကားကိုကြော်ပြီးတော့သူတို့ရဲ့စိတ်ထဲကိုစိတ်ထဲမှာဖြစ်နေတဲ့ဒုက္ခကိုလမ်းပြီးတော့ကြည့်လိုက်တယ်။ဩငါကအသက်လည်းငယ်သေးတယ်ဗုဒ္ဓမြတ်စွာဘုရား35နှစ်လောက်ပဲရှိ36အေးမကောက်ထင်တယ်40မဖြစ်သေးဘူးနော်အဲ့တော့ပဲရှိသေးတယ်တခြားဘာသာရေးဆရာတွေကအသက်ကြီးတယ်90 80အဲ့တော့မြတ်စွာဘုရားကငယ်ကုန်လည်းရှိတယ်နောက်တရားဟောတဲ့ခါမှာသူက precise ဖြစ်တယ်အ အပြင်ကတကူးရှင်တွေကိုအားမကိုးပဲနဲ့လူတွေရဲ့လူသားတွေရဲ့အတွေ့အကြုံကိုတိုက်ရိုက် address လုပ်တဲ့ခါကျတော့ပေါ်ပြလာဖြစ်တယ်။အဲ့ပေါ်ပြလာဖြစ်တာကိုကြောက်စိတ်ဖြစ်လို့လာပြီးတော့ဖြတ်ခမ်းတယ်မြတ်စွာဘုရားအဲ့မှာမနေနိုင်အောင်မနေချင်အောင်လုပ်တာ။အဲ့တော့မြတ်စွာဘုရားတွေးပြီးတော့အော်သူတို့ရဲ့စိတ်ထဲမှာ insecure ဖြစ်နေတယ်။ငါဒီရစေချိုမြို့မှာလာပြီးတော့နေတာသူတို့စိတ်ထဲ insecure ဖြစ်နေတယ်ဆိုပြီးတော့သူတို့ပဲတနာလိုက်တယ်ကရုဏာဖြစ်လိုက်တယ်။အဲ့ဒါနဲ့သူတို့ကဘယ်လိုပဲပြောပြောမြတ်စွာဘုရားက effectiveness effectiveness အဲ့ဒါအဲ့နမူနာလေးစိတ်ထဲမှာမှတ်ထားပါကဲအချိန်ပြည့်ပါပြီ။နောက်ကရုဏာအင်းအားနဲ့မိမိရဲ့ပြဿနာတိုင်းပြည်ရဲ့ပြဿနာကိုစထက်တဲ့ဘိုးတိုးရတိုးရဖြည့်ရှင်ပေးနိုင်တဲ့ပါရမီရှင်ညာဖြစ်ကြပါစေ။
ပြည့်စုံပါစေ။